ဒီတာကတိုက်ပွဲတွေအများဆုံးရည်ရည်ငြင်းချမ်းစွာဆန္ဒထုတ်ဖော်သူတွေကိုပုံမှန်မျိုးစုံနဲ့တရားစွဲဆိုနေမှုတွေကိုအများဆုံးရသိမ်းပေးဖို့နဲ့ပြည်ပစဲအများဆုံးရတတ်မှုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့သမရဟုငြင်းချင်းလှူရှာသူတွေကတောင်းဆိုလိုက်ပါတယ်။လက်တလောကချင်းစစ်ရတက်ရေးဆန္ဒထုတ်ဖော်ခဲ့ကြတဲ့ကချင်လူငယ်တွေနဲ့ရန်ကုန်ကငြင်းချမ်းစွာလှူရှာသူလူငယ်တွေကိုလည် ကချင်ပြည်နယ်မြစ်ကြီးနားမြို့မှာလည်းစစ်ဘေးရှောင်လူငယ်တွေကညီညွတ်စွာနဲ့ပြည်တွင်းညီညွတ်ရေးလှုပ်ရှားသူတွေကဆန္ဒထုတ်ဖော်ခဲ့ကြတာပါ။ဆန္ဒထုတ်ပြီးတော့ရဲစခန်းကိုလာခိုင်းလဲပေါ့နော်။ဒါပေမဲ့ညီမတို့ထဲကငါရောက်ထဲကဟိုကိုတိလင်းမုံနဲ့မက်ဆစ်စာလေးကိုတို့ကအကြောင်းကြားစာပို့တယ်။ချန်နဲ့၃ယောက်ညီမရဲ့ကိုမျိုးစော်ရဲ့မက်အန်စာရဲ့ကိုတို့ကအကြောင်းကြားစာပို့မလား အတွက်ဦးဆောင်သူကချင်လူငယ်တဦးကိုယေရှုစီပုံမှန်နဲ့တရားဆွဲဆိုထားပြီးတော့လာမယ့်ဇွန်လ19ရက်နေ့မှာတော့တရားခွင်မှာဆက်လက်တရားရင်ဆိုင်ကြမှာဖြစ်ပါတယ်။ပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဖော်ဆောင်မယ်ဆိုတဲ့ NLD ဆိုရလက်ထက်နိုဘယ်ငြိမ်းချမ်းရေးဆုရှင်တဦးလည်းဖြစ်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နိုင်ငံကိုဦးဆောင်နေတဲ့အချိန်မှာအခုလိုစစ်ပွဲတွေရပ်ဖို့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်နေသူတွေကိုပုံမှန်မျိုးမျိုးနဲ့ဖမ်းဆီးတရားဆွဲဆိုနေတာကတော့အတော်လေးကိုမဖြစ်တဲ့အနေအထားဖြစ်တယ်လို့တိတ်မိပြည်သူတွေလူမြောက်ရေးနဲ့စစ်ပွဲရပ်ရေးတောင်းဆိုခဲ့ကြတဲ့တပ်မတော်ကိုတရေဖြတ်ခဲ့တယ်ဆိုတဲ့အမှုနဲ့မြစ်တီးနားမှာထောက်ချခံခဲ့ရတဲ့ငြိမ်းချမ်းရေးလှုပ်ရှားသူကချင်လူတွေကိုလွှမ်းဆောင်ကလည်းပြောပါတယ
်နိုင်ငံတော်အစိုးရအနေနဲ့ဒီလိုမျိုးကျွန်တော်တို့လူငယ်မျိုးဆက်တွေဟာဒီဒီဒင်းစစ်ရဲ့ခါတီမှုတွေကိုကျွန်တော်တို့ရင်ဆိုင်နေရတယ်ကျွန်တော်တို့ရဲ့အနာဂတ်တွေဟာပုံပြမဟိုညှော်လင့်ချက်နေလာတဲ့အတွက်ကြောင့်ဒီငြိမ်းချမ်းရေးကိုအမြန်ဆုံးရချင်တဲ့သဘောတည်းနဲ့ကျွန်တော်ဒီလိုမျိုးသူတို့လှုပ်ဆောင်မှုတွေကျွန်တော်တို့လှုပ်ရှားမှုတွေလှုပ်ဆောင်မှုတွေအမြင်ဖွင့်မှုတွေလှုပ်ဆောင်တာပေါ့ဆိုတော့ဒါကတော့တိုင်းပြည်အတွက်ပုံပြငြိမ်းချမ်းပြီးမှဒီထောင်စုစနစ်ကိုပုံဖော်ရှေဖို့အတွက်ကျွန်တော်လှုပ်ဆောင်တာဖြစ်တယ် violent back ကိုအတန်းဖက်တဲ့ဟာကိုကျွန်တော်တို့စစ်ပြီးကြဖက်ကိုပုံလှုပ်ဆောင်တာမဟုတ်ဘူးပေါ့နော်ဆိုတော့ပုံပြမှဒီလိုမျိုးနိုင်ငံတော်အစိုးရအနေနဲ့အထူးသဖြင့်ကျွန်တော်တို့ဒီ Nobel ငြိမ်းချမ်းစုရှင်ဦးဆောင်တဲ့ကျွန်တော်တို့ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အစိုးရကဒီလိုမျိုးလူငယ်တွေလွတ်လပ်စွာအခြေအနေကိုပုံဖော်ပေါ်ပြတတ်တဲ့လုံဆောင်မှုတွေကိုကျွန်တော်တို့ liquid တဲ့ပုံစံနဲ့ခဏခဏကျွန်တော်တို့အရင်းယူအဟအတာလုံဆောင်မှုတွေခါတာလုံးဝနိုင်ငံတော်အစိုးရအတွက်တော်တော်ကောင်းနိုင်ငံတော်အတွက်တော်တော်ကောင်းလုံးဝမတင့်တော်တဲ့အတင့်လျော်တဲ့လုံဆောင်မှုတွေကိုကျွန်တော်တို့အဲ့လိုမျိုးပဲကျွန်တော်တို့ကောင်းချက်ချချင်ပါတယ်
ပြည်သူတွေဘက်ကနိုင်ငံသားအခွင့်အရေးနဲ့အညီနိုင်ငံသားတွေရဲ့အရေးရင်းချက်စွာတောင်းဆိုချက်တွေကိုအလေးထားဖို့နဲ့ပြည်သူတွေတောင်းဆိုတဲ့ပြည်တွင်းရင်းချမ်းရေးကိုဖော်ဆောင်တဲ့အောင်နိုင်ငံခေါင်းဆောင်တွေဘက်ကအလေးထားဆောင်ရွက်ပေးဖို့လိုတယ်လို့လည်းရင်းချမ်းရေးလှုပ်ရှားသူမဲ့ဤတင်စာပေါင်းကပြောပါတယ
်။ဒါပြည်ရင်းစစ်ဖြစ်နေပါတော့။ဆိုပြည်ရင်းစစ်ဆိုတဲ့အနေအထားမှာဒါနိုင်ငံရေးရစီလင်းနေနိုင်ရမယ့်ပိုင်းလေးရှိလာတယ်။အဲဆိုညီမတို့အနေနဲ့ကတော့နိုင်ငံရေးစီနီဝဲအများဆုံးခေါ်ခိုင်းစီခြင်းလေပေါ့နော်။နိုင်ငံရေးစီနီဝဲဆိုတာကလည်း၂၀တရာစုတင်လုံလိုမျိုးတစ်ဖက်နဲ့တစ်ဖက်ညီမျှမှုမရှိတဲ့အရာမျိုးပြောရတော့မဟုတ်ဘူးနိုင်ငံရေးရစွန့်မှန်မှုရှိတဲ့တကယ်လို့တန်းတူညီတူမှုရှိတဲ့အပြည့်အဝလေးစားမှုရှိတဲ့နိုင်ငံရေးစီနီဝဲတွေကိုခေါ်ခိုင်းစီခြင်းနဲ့နောက်တစ်ချက်ကတော့ humanitarian ပေါ့နော်ဒီလက်ပြဆာထောက်ထားမှုအနေနဲ့ကျမတို့အမြဲတမ်းတောင်းဆိုရဲလူ့ဒုံတိတ်ခါထောက်ပြီးတော့မှဒီလူသားတွေအပေါ်မှာ ဆန္ဒထောက်ပံ့မှုတွေကအများလုံးပေးနေရမယ်ဒီနိုင်ငံရဲ့နိုင်ငံသားတွေပဲလေ
အခုချိန်ထိလဲတိုက်ပွဲတွေပြင်းထန်နေစေတိုင်းရင်းဒေသတွေမှာတောင်ကနေရှိတဲ့စစ်ဆောင်တွေဟာတနေ့ထက်တနေ့ပိုတိုးလာတယ်လို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဆက်ဆက်တယ်ဆိုတဲ့တန်တရားနဲ့စစ်ဆောင်ဒေသခံပြည်သူတွေကိုလည်းအစိုးလိုက်ပြုံလိုက်ဖမ်းဆီးစစ်ဆေးမှုတွေပိုများလာနေတဲ့အနေအထားဖြစ်နေတဲ့အတွက်နိုင်ငံတကာနဲ့ပြည်တွင်းမှာလည်းစိုးရိမ်ပကင်းဖြစ်နေတဲ့အနေအထားဖြစ်ပါတယ်ရှင်
မဆုမတိဆက်ပေးကြတာဖြစ်ပါတယ်